မြန်မာနိုင်ငံကဘဏ်လုပ်ငန်းကြီးတစ်ခုဖြစ်တဲ့ ARB ဘဏ်ကအများပြည်သူနဲ့သက်ဆိုင်တဲ့ကုမ္ပဏီအဖြစ်ပြောင်းလဲတော့မှာဖြစ်ပါတယ်။ကုမ္ပဏီရဲ့အစုရှယ်ယာပိုင်ဆိုင်သူ90ကျော်ရင်အများပြည်သူနဲ့သက်ဆိုင်တဲ့ကုမ္ပဏီအမျိုးအစားတတ်မှတ်နိုင်တဲ့မြန်မာနိုင်ငံဥပဒေအရ2018ခုနှစ်ထဲပြောင်းလဲဖို့လျှောက်ထားခဲ့တာဖြစ်တယ်လို့ ARB ဘဏ်ရဲ့ဥပဒေရအကြံပေးတရားလွတ်တော်ရှင်နေဦးမင်းစိန်က VOA မြန်မာပိုင်းကိုပြောဆိုပါတယ်။ရှင်နေကြီးဦးမင်းစိန်ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်။
ဟုတ်ကဲ့ဆရာအဲ့တော့ဘလို့မျိုးပြောင်းသွားမလဲဆရာ private ကနေ public ဆိုတော့လေပိုင်ဆိုင်မှုက
ဟုတ်ကဲ့မြန်မာနိုင်ငံကုမ္ပဏီဥပဒေအရ share ရှင်90လေးကျော်ရင်ဒါကျွန်တော် public company ပြောင်းရတယ်90အောက်ဆိုလို့ရှိရင်က public company ကျောင်းရင်ကျောင်းလို့ရတယ်ဆိုတော့ public company ကျောင်းရင်ကျွန်တော် company ဆီချက်မှာ public company ဖြစ်ကျောင်းပြီးသွားဆိုတော့ကျွန်တော်လျှောက်လာတင်ရတယ်လိုအပ်တဲ့ facility ပေးရတယ်အဲ့ဒါဆိုရင်သူကနေပြီးတော့ public company အဖြစ်ကြောင့်ပြောင်းနေတယ်ဆိုရင်သူက public company ဖြစ်ပြောင်းတယ်အဲ့ဒါဆိုလို့ရှိရင်ဒီကျောင်း90ကျော်ထိကျန်လို့ဟိုချဲ့ကျောင်းမရတယ်ပေါ့
အခုက MEC ကနေပြီးတော့အာမြန်မာစီးပွားရေး corporation ပေါ့နော် grand man ဆိုပြီးတော့လဲတည်င်းတချို့ထွက်နေတယ်ပေါ့နော်အဲ့ဒါလေးကိုရှင်းအောင်လို့ပါဆရာ
မဟုတ်ပါဘူးခင်အဲ့ဒါမဟုတ်ပါလုံးဝလိန်တာပါခင်ဗျာမဟုတ်ပါဘူးအဲ့တည်င်းကတည်င်းအမှားကြီးပါရှင်းဟိုတော့ဥလေဟိုကျွန်တော်အကန့်အသတ်မရှိတာ90ကျော်လို့ရှိရင် public company ကျွန်တော်ဖြစ်တယ်
ဟုတ်ကဲ့အဲ့တော့ဒီနေရာမှာဆရာကြီးအခုလို့ဘာကြောင့်မလို့ဆရာကြီးအစုရှယ်ယာတွေကိုလိုချင်လို့လားဒါမှမဟုတ်တစ်ခုခုရှိလို့လားပေါ့နော်ဟုတ်ကဲ့ဆရာ
ဟုတ်ကဲ့ကုမ္ပဏီဟာဒီကုမ္ပဏီချဲ့ရင်လည်းဆိုလို့ရှိရင်ဥမာရှိတဲ့လူတွေနဲ့ဒီကျော် capital ကျွန်တော်တို့လိုအပ်တော့မထည့်နိုင်ဘူးဆိုလို့ရှိရင်ဒီကျော်ဟိုစုရှယ်ယာရှင်ပို့ခေါ်တော့ကုမ္ပဏီလုပ်ငန်းကောင်းနေတယ်အဲ့လုပ်ငန်းကောင်းနေဆိုလို့ရှိရင်ဒီကုမ္ပဏီမှာရှယ်ယာဝယ်ချင်တဲ့လူတွေရှိတယ်အဲ့ဆိုရင်ကျွန်တော်တို့ဒီဟိုရှယ်ယာရှင်90ကျော်ကျွန်တော်ခေါ်တာပေါ့အဲ့ဒါပါပဲအဲ့ချဲ့ဖို့ပါပဲ
အဲ့တော့ဆိုလိုတာတော့ဒီကုမ္ပဏီကိုချဲ့ဖို့တက်ပေါ့နော်ဆရာတို့အခုလိုမျိုးဟိုပြင်ဆင်လာတဲ့သဘောရှိလားဒါမှမဟုတ်ရုတ်တရက်ထားလို့လာရလားပေါ့နော်ဟုတ်ကဲ့ဆရာကြီ
းဟုတ်ကြပါပြီခင်2019 2018လောက်ကလေးသူစောက်ထားရတာပ
ါဟုတ်ကဲ့ဆိုလိုတာတော့အခုမှခွင့်ပြုချက်ရတဲ့သဘောပေါ့နော
်ဟုတ်ကဲ့အခုကျတော့မှကျွန်တော်ဟိုဒါကိုကျွန်တော်ဒီဟိုထဲမှာအများကြည့်အောင်ကျွန်တော်ကလေးရတယ်မှလည်းတင်ရပြီးပါပြီ။နောက်ထပ်ဒါကကျွန်ပြန်နားမှတင်ရတာခင်ဗျာ။ပြန်နားမှလည်းထည့်ရတယ်။ဒီကုမ္ပဏီဥပဒေရဟုတ်ကဲ့။အများကြည့်အောင်ပေါ့ဟုတ်ကဲ့
။အခုလိုဒီလုပ်ငန်းတူချဲ့ဖို့အတွက်ဒီအစုရှယ်ယာဝယ်90ကျော်ပေါ့နော်။ရောင်းတာအပြင်ရောတခြားစဉ်းစားချက်ရှိသလားဆရာ။လိုအပ်ခြင်းအကြောင်းရင်းပေါ့နော်ဟုတ်ကဲ့
။မရှိဘူးခင်ဗျာ။ကိုဟိုဒီလုပ်ငန်းပဲ
။တချို့ကလည်းဒီဘဏ်လုပ်ငန်းတွေဟိုအကြက်တဲကျုံနေရတယ်ပေါ့နော်။စဉ်းစားအောင်မနဲ့ရုံးခံနေရတော့အခုလိုမျိုးဒီเสียอะไรย้อมฉะไล่ขึ้นอาภิญดีบ่มาตัตตายะตะซงเตียยะနိုင်တယ်ဗောเนาะအဲ့လိုလဲသုံးသက်တဲ့သူတွေရှိပြီးတော့တကယ်တမ်းဒီเสียอะไรဝယ်ပါမလားဆိုပြီးစိုးရင်တယ်လူလဲရှိတယ်ဗောဆရာเนาะ
อื
มဘန်လုံငယ်ကျွမ်းကျင်သူတချို့
ဟုတ်အဲ့ဒါတွေလိုဝယ်ရောပွဲချင်းနေလीကျွန်တော်ကဝယ်ရဲ့လူရှိကြောင်းမယ်ကုမ္ပဏီနေတဲ့ဘယ်ဒီကုမ္ပဏီမဟုတ်ဘူးဘယ်ကုမ္ပဏီဆိုဝယ်ရဲ့လူရှိကြောင်းမယ်ကျွန်တော်သူဝယ်ရမွေရသူလို့ public company ဆိုမဲ့လို့ဘယ်လိုရှယ်ရောင်းမယ်ဆိုတော့ကျွန်တော်ကစီစစ်လို့ရတယ်ရောင်းရတယ်လို့ကျွန်တော်ရောင်းတယ်ဘာလို့ကျွန်တော်က listed company မဟုတ်ဘူး public company ပဲဆိုတော့ money laundering လုပ်တဲ့လူတွေနောက်တစ်ခါဒီရာဇဝမှုကျူးလွန်တဲ့လူတွေဒီလိုမျိုးကျွန်တော်ဆက်ရောင်းနေမှာရောင်းမယ်ဟိုဆိုတော့ဒီ capital လုံးလာတဲ့ဆိုရင်ကျွန်တော်ဆရာပူရောင်းမယ
်ဟုတ်ကဲ့ဆရာဆေးဒီပါဆရာ
ဒါကတော့ ARB ဘဏ်ရဲ့ဥပဒေရေးကအတံပေးတရားလွတ်တော်ရှင်နေဦးမင်းစိန်ကိုကိုဝင်းမင်းဆက်သွယ်မေးမြန်းခဲ့တာပါARB ဘဏ်ကိုစီးပွားရေးလုပ်ငန်းရှင်ဦးစော်စော်ကလက်ရှိရှယ်ယာအများဆုံးပိုင်ဆိုင်ထားတာဖြစ်ပါတယ်။ဘဏ်ရဲ့တရားဝင်ဖော်ပြချက်တွေအရဦးစော်စော်ရဲ့အစုရှယ်ယာအများဆုံးဖြစ်ပြီးတော့84ရာခိုင်နှုန်းရှိပါတယ်။ဇနီးဖြစ်သူဒေါ်ထေးထေးခိုင်ကဒုတိယအများဆုံးဖြစ်ပြီးတော့12.14ရာခိုင်နှုန်းရှိပါတယ်။ဦးလေးဖြစ်သူဦးစိုးတင့်နဲ့အကိုဦးအောင်ကျော်တို့က4.50ရာခိုင်နှုန်းပိုင်ဆိုင်ထားပါတယ်။တခြားသူတချို့ကလည်းအစုရှယ်ယာအနည်းငယ်ကိုပိုင်ဆိုင်ထားပါတယ်ခင်ဗျာ။